Grace လို့ရင်းနှီးသူတွေကခေါ်ကြတဲ့ဒေါ်စုစင်တိုက်ဟာလူသားအကျိုးပြုနိုင်ငံတကာပရဟိတ NGO အဖွဲ့အစည်းတွေမှာပထမဆုံးဝင်ရောက်လှုပ်ရှားနေသူရုပ်ရှင်အနုပညာရှင်တူဖြစ်ပါတယ်။လူသားအကျိုးပြုကောင်းမှုအလုပ်တွေလှုပ်ဆောင်မှုစိတ်ကူးတွေးခေါ်တွေဘလို့များရရှိခဲ့တယ်လဲဆိုတာဒေါ်စုစင်တိုက်ကဒီလိုပြောပြပါတယ်။
ကျမတို့မိသားစုကတစ်ဖက်သားကိုကူညီကြတဲ့စိတ်ရှိရယ်ကျမမှလည်းတစ်ဖက်သားကိုကူညီခြင်းနဲ့စိတ်ရှိရယ်ပြီးတော့ကွက်လက်ဖလင်းများကိုလည်းဖြည့်ပေးနိုင်တယ်လို့ဖြည့်ပေးခြင်းနဲ့စိတ်ရှိရယ်အဲ့ဒီစိတ်ကိုအရင်ခံလို့မလို့လေတစ်ဖက်သားတွေကိုကူညီရင်းနဲ့ပဲဒီလိုမျိုးနေဖြစ်သွားပါတယ
်ဒေါ်စုစင်တိုက်ဟာမြန်မာနိုင်ငံမှာရှိတဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေအတွက်လိုအပ်တဲ့အကြံဉာဏ်တွေဖြည့်ဆည်းပေးနေတယ်လို့တစ်ဖက်ကလည်းအမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော်အခြေစိုက် HIV AIDS ရောဂါကာကွယ်ရေးဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ PSI အဖွဲ့မှလည်းမန်နေဂျာတဦးအဖြစ်ညွှန်ကြားဆောင်ရွက်နေပါတယ
်။တချို့ NGO တွေတော့ကျွန်တော်ကလေအကြံပေးတဲ့အနေမျိုးနဲ့သူတို့ရဲ့ activity design လို့ခေါ်တာပေါ့နော်လှုပ်ရှားမှုရဲ့ပုံစံတွေကိုကျွန်မငွေကြေးမပါဘဲနဲ့အကြံများကိုပေးပါတယ်။ PSI မှာတော့ကျွန်မကဝန်ထမ်းလုပ်ပါတယ်။ဒီချာကြီးအကြောင်းကိုကျမစိတ်ဝင်စားတာလေကျမတို့ရုပ်ရှင်ရိုက်တဲ့အချိန်တွေကပေါ့နော်ခင်မင်ခဲ့ကြတဲ့မင်းရှာအလှပြင်းတဲ့လူတွေဓာတ်ရဲမှာလေတတိထားမိရယ်လေနောက်အဲ့ဒီလူတန်းစားကိုလေကျမကူညီတင်တယ်1990အစောပိုင်းအချိန်တွေကလေကလေးများကာကွယ်ဆေးထိုးတဲ့နေ့စတင်တဲ့အခမ်းအနားတစ်ခုကိုကျမယူနီဆက်ရဲ့တမန်ရေးဝန်ကြီးဌာနရုပ်ရှင်အစည်းအဝေးနဲ့ပေါင်းပြီးတော့လုပ်ပေးတယ်လေအဲ့လုပ်ပေးတဲ့ပွဲမှာယူနီဆက်က finance director အနေနဲ့ပြောတယ်လေ HIV အတွက်သူတို့မှာဒေါ်လာ6000ရှိတယ်ဘာလုပ်ပေးရင်ရမလဲလို့မေးတော့ကျမကဘာမှမလုပ်ပေးချက်ပါဘူးအဲ့တော့ capacity လည်းမရှိဘူးပေါ့နော်နောက် HIV အကြောင်းလည်းသိနာမလဲပါဒီနောက်ပိုင်းမှာတော့ပေးချပြူးချတဲ့အကြောင်းတစ်စွန်းတစ်စောင်းကိုတားရတယ်ကျမစိတ်ဝင်စားလို့ဆရာရီမလာတို့ရဲ့ workshop တွေပေါ့နော်အလုပ်လုပ်ရှင်တွေပဲတွေကျမလိုက်ကြပါတယ်ပြီးတော့ဒီသူကျမဆိုရဲ့ public health ဘာသာရပ်ကိုလည်းစိတ်ဝင်စားလို့ဆိုကျမတင်နန်းများကိုကြက်ပါတယ်ဒီလိုနဲ့ပဲ UNICEF မှာလည်းပဲ clean များအတွက်ဆိုပြီးတော့ရုပ်သံနဲ့ media နဲ့ပတ်သက်တဲ့ထုတ်လွှင့်မှုများကိုလည်းပြန်ပြီး consultant အနေနဲ့ကျမလုပ်ပါတယ်ဒီနောက်96ခုနှစ်မှာအခုလုပ်နေတဲ့အဒီဆိုင်ရာအစိုးရမဟုတ်တဲ့အဖွဲ့ကနေပြီးတော့မှ HIV ကာကွယ်ရေးပညာပေးဇလန်းတွေတစ်ခုထုတ်ချင်တယ်ဒါကြောင့်မို့လို့ကျမကိုကူညီတာပြောတော့ကျမရာဒူးတွေလာခါတွေအလုံးချိန်နေတယ်လို့မတတ်မှတ်တော့ပဲနဲ့ကျမဖြစ်အောင်လုပ်ပါတယ်အဲ့ဒီရေကနေစပြီးတော့လှူလာပေးလိုက်တာအခုဆိုရင်ဒီဖက်မှာလှူလို့တာ7နှစ်ရှိသွားပါပြီကျမအခုလွတ်လွတ်နေတဲ့အဖွဲ့အစည်းကတော့ HIV ကိုသူတို့ကကာကွယ်ရေးအနေနဲ့လုပ်တာလေ။ကျမရဲ့တာဝန်ကတော့ HIV ကာကွယ်ရေးအနေနဲ့လူငယ်စိတ်ချရရတဲ့လူငယ်ဆက်ဆံမှုများကိုပြုစစ်တက်အောင်ဆိုရဲအမှုအကျင့်ပြောင်းဖို့အတွက်မီဒီယာကမ်ပိန်းအနေနဲ့လုပ်ပေးရတာပေါ့နော်။ဒါပေမဲ့လို့ကျမတာဝန်ရမှာရှိရဲ့မင်းမရှာလူတိုင်းစားရဲမှာရဲ့တချို့အကူအညီလိုတဲ့လူတိုင်းစားရဲတဲ့မှာရဲ့ဟာလေ HIV အတင်ကမှ AIDS ဝေဒနာပဲဖြစ်နေလေအဲ့ဒီလိုဖြစ်တဲ့လူမျိုးကိုကူညီနိုင်မှုအတွက်ဆိုတော့ကျမတမီလမ်းများကိုရှာပေးတယ်အလူရှင်များနဲ့ချိတ်ဆက်ပေးတယ်ပေါ့ကျမကိုယ်တိုင်လည်းစိတ်တော့ကျမချမ်းသာတဲ့လူမဟုတ်ဘူးလေတမီလေးပြောင်းနေမှုဆိုမှလားအဲ့တော့ဟိုလာကထုတ်လို့ရှိရင်ကျမလာကြတဲ့ကနေလူတယောက်ပေါ့နော်ဈေးတောက်ဖို့အတွက်ဆိုတော့ Ciplac Company ကိုကျမကဈေးဖို့ပေးပါတယ်အဲဒီ Ciplac Company ကနေပေါ့မှာကျမရဲ့မိတ်ဆွေပေါ့ရုပ်ရှင်တွေတုန်းကတည်ခဲ့တယ်မိတ်ဆွေမိန်းမချတယောက်ကအဲဒီ Company ကနေဈေးယူပြီးတော့တောက်ပါတယ်ဒီလိုနီးမျိုးနဲ့ပေါ့နော်အဲဒီလူတယောက်ကတော့ဈေးပြေးလာခဲ့တာ2004ခုနှစ်ထဲရပဲအခုဆိုလို့ရှိရင်သူ့ကိုယ်သူသွားနိုင်လာနိုင်သူ့ဟာသူလည်းအိမ်မှာဆိုင်ရေးဖွင့်ပြီးတော့နေနိုင်တာပေါ့နော်ကျမတို့အနီကိစ္စကြပါအောင်လို့ပြောတဲ့အချိန်တုန်းကတော့ဖျားလေးပေါ်မှာဒီလိုပဲ happy stay ပေါ့နော်ရေယုံနေအများကြီးနဲ့ပက်လက်ဖြစ်နေတဲ့အချိန်မှာ
ဒေါ်စုစင်တိုက်ဟာလူမှုအကျိုးပြုလုပ်ငန်းတွေနဲ့ပတ်သက်လို့ဘလို့အခန်းကဏ္ဍကပဲဖြစ်ဖြစ်ကူညီဆောင်ရွက်ပေးနေသူလည်းဖြစ်ပါတယ်မကြခင်ကပဲရခိုင်ပြည်နယ်ကဂီရီလေမုန်တိုင်းဒုက္ခသည်တွေအတွက်ရန်ကုန်မှာကျင်းပတဲ့ရန်ပုံငွေရှာဖွေပွဲဂီတပွဲတော်တခုမှာလည်းဒေါ်စုစင်တိုက်ကတက်တက်ကြွကြွပါဝင်ခဲ့ပါတယ်
ဒီမှာလုပ်ပေးနိုင်တာအကုန်လုပ်ပေးရပါပဲ။အနောက်ဘက်ကနေပြီးတော့အစီအစဉ်များကိုလုပ်ပေးရမယ်ဆိုလဲကျွန်တော်ကူညီလိုက်တာပဲ။ကျွန်မမှာပြတ်ပြီးတော့လူလုံးကြပြောရဆိုရမယ်ဆိုလို့ရှိရင်လည်းကျွန်မပြောပေးလိုက်တာပါပဲ။ကျွန်မဒီမှာရှိနေတဲ့ကူညီလိုနေတဲ့လူတွေကိုကိုကူညီနိုင်တဲ့အတိုင်းတာတွေကနေကူညီတဲ့သဘောပါပဲ။ဒါပဲကျွန်မသိကျွန်မနဲ့ပါတော့မှလी
အမေရိကန်နိုင်ငံမှာဟောလိဝုဒ်ရုပ်ရှင်လောကကကဘာကျော်သရုပ်ဆောင်တွေဖြစ်တဲ့အင်ဂျလီနာဂျိုလီကစလို့ Brad Pitt နဲ့ Jackie Chan တို့အစုံထင်ရှားတဲ့အနုပညာရှင်တွေဟာလူသားအကျိုးပြုနယ်ပယ်တွေမှာလည်းအထင်ကရကြိုးပမ်းဆောင်ရွက်နေကြတဲ့ပုံကူတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းအဲ့ဒီလိုထင်ရှားတဲ့အနုပညာရှင်တွေလူမှုရေးနယ်ပယ်မှာများများပါဝင်ဆောင်ရွက်လာကြဖို့မခက်ခဲလှပါဘူးလို့ဒေါ်စွေစင်ထိုက်ကရှုမြင်ပါတယ်။
အရင်ကတော့လေလူတွေကတိတ်တော့စီးပွားအတွက်မတက်တတ်ဘူးပေါ့နော်အခုနောက်ပိုင်းမှာတော့လူတွေဟာအချိန်နဲ့အမျှငွေဖြည့်ရလျောင်ဆိုတဲ့စီးပွားအတွက်ကိုတက်တတ်တော့ဒါရင်းနဲ့လို့ကျမတို့နိုင်ငံမှာသာဒီလိုဖြစ်နေတာလေကဘာကြီးမှာကြတော့သူကတပတ်လေပြီးတော့လူမှုရေးအလုပ်တွေကိုလုပ်ရမယ်ဆိုတဲ့အတွေ့အခေါ်တွေကိုပို့ပြီးတော့ပေါ့နော်ပရိုမိုးတ်လုပ်လာကြတာဟုတ်အဲ့တော့ကျမတို့စီကအမှုပညာတွေတွေလည်းပဲဒီလိုလူမျိုးကြီးအလုပ်တွေကိုစိတ်ဝင်စားဖို့တောင်းပါတယ်တချို့လည်းစိတ်ဝင်စားတယ်ဒါပေမဲ့မလုပ်ချက်ဘူးတချို့လည်းအစိတ်မဝင်စားပါဘူးအဲ့တော့ပြီးတော့ education ကိုခေါ်တဲ့အချင်းချင်းလက်တွဲခေါ်အောင်မစိတ်ဝင်စားတဲ့လူစိတ်ဝင်စားအောင်လုပ်လဲစိတ်ဝင်စားလာတဲ့လူကိုလည်းပဲဘယ်လိုလုပ်ရမလဲဆိုပြီးတော့လုပ်တတ်အောင်အမှုပညာများကိုညှပ်ဝေပေးရမှာပေါ့နော်ကျမတို့ကဘုရားဘာသာနိုင်ငံလေးတရားမြတ်ပြောက်ကူညီရဲ့ဆိုတာတစ္ဆန်းမဟုတ်ပါဘူး
ထင်ရှားအောင်မြင်တဲ့တယောက်ဆောက်သူဖြစ်တဲ့ဒေါ်စူစင်တိုက်ဟာပညာကိုအမြဲတမ်းခုံမင်းတန်ဖိုးထားသူတယောက်ပါအသက်50အရွယ်လောက်မှာလူမှုကိုပုံမှုအကျိုးပြုနိုင်မဲ့ပညာရက်တွေထပ်မံဖြည့်ဆည်းရရှိနိုင်ဖို့2002ခုနှစ်ကအမေရိကန်ပြည်တော်စုမှာတွားရောက်ပညာသင်ကြားခဲ့ပါတယ
် BCI နယူးယောက်ကနေပြီးတော့ LA မှာရှိတဲ့USC University of Southern California နဲ့ပေါင်းပြီးတော့ဒီ program လေးကိုလုပ်တာပါ media နဲ့ national development ပေါ့နော်တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်ကိုအလုံးဆောင်နိုင်တယ်လို့ထင်နေခေါင်းဆောင်ဖြစ်နိုင်ကြီးအရေးချင်းရှိတဲ့လူတွေကိုရွေးတာပါprogram ကတော့ media leadership program ဖြစ်ပေမဲ့လို့ကျောင်းနှစ်ကျောင်းကိုတက်ရပါတယ်ရုပ်ရှင်ကျောင်းကိုတက်ရပါတယ်ပြီးတော့စက်တွေကျောင်းကိုတက်ရပါတယ
်ထင်ရှားတဲ့အမှုပညာရှင်တူထူးချွန်တဲ့လူမှုအကျိုးပြုဆောင်ရွက်နေသူတူစသဖြင့်ဘဝရဲ့အစိတ်ပိုင်းတွေကိုအောင်မြင်မြင်ကျော်ဖြတ်လာခဲ့ပြီးတဲ့နောက်ကြံရှိနေတဲ့ဘဝရဲ့အနာဂတ်အတွက်ပိုင်းဖြတ်ထားတဲ့အစီအစဉ်ကိုလည်းဒေါ်စင်စင်ထိုက်ကဒီလိုပြောပြပါတယ်
ဘဝက cycle 3ခုနဲ့တွားရတာပေါ့ပထမဦးဆုံးတစ်ခုကတော့ကျွန်မအမှုပညာတွေဖြစ်ဖို့အတွက်ရယ်ပညာတွေကိုတက်ဖို့အတွက်ရယ်ဆိုသင်ခဲ့ရတာပေါ့ဒုတိယအပိုင်းမှာကျတော့လူမှုအလုံးများကိုလုပ်ဖို့အတွက်ရယ်နောက်ကလေးတက်ကိုလည်းကိုယ့်ရဲ့အတွေ့အကြုံတွေပေါ့နော်အဲ့ဒါတွေကိုသင်ပေးဖို့အတွက်ရယ်ပြုစုပြောထောင်ပေးဖို့အတွက်ရယ်ဆိုပြီးတော့ကြိုးစားခဲ့တာကျမတို့ကနေရောမှာ train လုပ်ပေးလိုက်တဲ့ generation ဆိုအခု40တောင်ဝန်းကျင်လောက်ရှိသွားပြီလေအဲ့တော့သူတို့ကလည်းပဲနောက်20ရွယ်လောက်မှာရှိတဲ့ကလေးတွေကိုပြန်ပြီးတော့ဥဆောင်နိုင်ပြီလို့ထင်ပါတယ်ဒါကြောင့်မလို့ကျမနောက်နှစ်နှစ်နေလို့အသက်60ပြည့်ရင်တော့အလုပ်ကနေအနာယူမယ်ပြီးလို့ရှိရင်ဘာသာရေးကိုတောင်းပေးပြီးလုပ်မယ်လို့စဉ်းစားထားပါတယ
်ထင်ရှားတဲ့လူမှုရေးစွမ်းဆောင်ရှင်ရုပ်ရှင်မင်းသမီးဒေါ်စူစင်ထိုက်ရဲ့ဘဝဖြစ်တတ်မှုအကြောင်းကောက်နှုတ်တင်ပြခဲ့တာပါ။ဘုဒ္ဓဘက်သူတွေးသူမြင်စီစဉ်ကိုလည်းဒီမှာညှနာလိုက်ပါစေ။နားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။